ပါရှန်ပင်လယ်ခွေအတွင်းကနေပြည်ပရင်းနှံတင်သင်္ဘောတစ်စင်းနဲ့သင်္ဘောဝန်ထမ်း9ဦးတို့ကိုပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်ကဖမ်းဆီးထားတယ်လို့နိုင်ငံပိုင်သတင်းကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်။ဒါဟာဆိုရင်အီရန်တော်လှန်ရေးပြည်ဆောင်တပ်ဘက်ကတလနီးပါအတွင်းတတိယအကြိမ်ဖြစ်သင်္ဘောတစ်စီးကိုဖမ်းတာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းက Hormuz ရေလက်ကြားမြောက်ပိုင်း Farsi ကျွန်းနီးမှာသင်္ဘောကိုဖမ်းဆီးတာလို့ Iran ပြည်ဆောင်တပ်ကကြေညာချက်ထဲမှာပြောဆိုထားပါတယ်။ Iran ရဲ့လောင်စာလီတာ9သိန်းမှောင်ခိုတည်ဆောင်လာတဲ့သင်္ဘောဟာဆိုရင်တခြားသင်္ဘောတွေစီကနေပြောင်းရွှေ့တင်ဆောင်လာပြီးပါရှန်ပင်လယ်ကွေ Arab နိုင်ငံတွေစီကိုတည်ယူပို့ဆောင်ပေးနေတာဖြစ်တယ်လို့ပြည်ဆောင်တပ်ပြောကိုကိုးကားပြီးနိုင်ငံပိုင် IRNA သတင်းကဖော်ပြပါတယ်။ဆိုရင်လောင်စာထုတ်လုပ်တဲ့ပါရှန်ပင်လယ်ကွေ Arab နိုင်ငံတွေစီကိုအီရန်ရဲ့လောင်စာတွေဘာကြောင့်တည်ဆောင်လာလဲဆိုတာကိုတော့သတင်းမှာဖော်ပြမထားပါဘူး။ဒါပေမဲ့လည်းကမ္ဘာရေနံကုန်သွယ်ရေးမှာအီရန်ရဲ့ရေနံကိုဖြတ်တောက်ဖို့ရည်ရွယ်တဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်အီရန်ရဲ့ထိပ်တန်းကုန်ပစ္စည်းရေနံကိုမှောင်ခိုကူးတက်မဲ့အပေါ်အီရန်အစိုးရကစိုးရိမ်နေတာပါ။အီရန်အစိုးရတစ်စီတစ်ပိုင်းထောက်ပံ့ထားတဲ့ရေနံတွေထဲကနေ့စဉ်လီတာ8တန်းလောက်ဟာရေနံပို့ပြီးတော့ဈေးကြီးတဲ့နိုင်ငံတွေစီကိုမှောက်ခိုကူးနေတယ်လို့အီရန်မီဒီယာကပြီးခဲ့တဲ့လတုန်းကသတင်းထုတ်ပါတယ်။ဖန်ဆီးထားတဲ့သင်္ဘောရဲ့အမည်နဲ့ဖန်ခန့်ထားရတဲ့သင်္ဘောသားတွေကဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာတော့အီရန်သတင်းမှာဖော်ပြမထားပါဘူး။ဘာရင်းအခြေဆိုင်အမေရိကန်တပ်မဟာငါကတော့ဖန်ဆီးခံရေနံတင်သင်္ဘောနဲ့ပတ်သက်တဲ့သတင်းအချက်လက်မရှိဘူးလို့ပြောပါတယ်။ဗြိတိန်ဘက်ကတော့ဗြိတိန်အလန်တင်သင်္ဘောတွေအလုံးဘယ်မှာရှိတယ်ဆိုတာကိုသိရှိထားပြီးဖမ်းခံထားရတဲ့အထက်မှာလဲဗြိတိန်နိုင်ငံသားတွေပါတဲ့အနေအထားမရှိဘူးလို့ပြောဆိုထားပါတယ်ရှင်